Vietnam နိုင်ငံမြောက်ပိုင်းကိုဦးတည်ဝင်ရောက်ခဲ့တဲ့အင်အားပြင်းထိုင်ဖွန်မုန်တိုင်းယာဂီကြောင့်သိမ်းဆုံးတဲ့သူအယောက်200နီးပါးရှိလာနေပြီလို့အာဏာပိုင်နေကဗုဒ္ဓဘုံနေမှာပြောပါတယ်။လူအယောက်150လောက်လည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်။စက်တင်ဘာလ14ရက်စနေနေ့ကမုန်တိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်မြို့တော်ဟန်နွိုင်းအပါဝင်နိုင်ငံအနှံ့မှာမြေပြိုရေကြီးရေလျှံနေတာကြောင့်လူတောင်းနဲ့ချီပေးလို့ရကိုရွှေ့ပြောင်းနေရပါတယ်။အဆောက်အုံတွေပျက်စီးသစ်ပင်တွေကျိုးသဒ္ဓါတွေကျိုးသွားရည်လာရည်လုံးဝအခက်အခဲဖြစ်နေလို့ကျောင်းတွေလည်းပိတ်ထားရတာပါ။ယာဂီမုန်တိုင်းဟာဗီယက်နမ်နိုင်ငံထဲဝင်တဲ့အချိန်မှာတနအီကို126မိုင်နှုန်းနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီမုန်တိုင်းဟာဒီနှစ်ထဲအာရှတိုက်ရဲ့အင်အားအပြင်းဆုံးမုန်တိုင်းဖြစ်တယ်လို့သတင်းတွေကဖော်ပြပါလိမ့်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုလုံခြုံရေးတိုးချနေတယ်လို့ Reuters သတင်းကဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေဆိုးနေတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာတွေပြီးခဲ့တဲ့တစ်လအတွင်းမှာတင်အယောက်18,000လောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်နယ်စပ်ဖြတ်ဝင်မှုအတွက်နောက်ထပ်ရိုဟင်ဂျာထောင်ထဲချီလဲစောင့်နေကြပြီးတော့အခြေအနေတွေတော်တော်ဆိုးနေတယ်လို့အမည်မဖော်လိုတဲ့နိုင်ငံသားဌာနတာဝန်ရှိသူတို့ကပြောဆိုကြောင်း Writers မှာဖော်ပြပါတယ်။နောက်ထပ်လာမဲ့သူတွေကိုအားပေးသလိုမပြတ်အောင်လို့ထက်ရောက်လာတဲ့သူတွေကိုဒုက္ခသက်စရင်တွင်းတင့်မတွင်းတင့်အာဏာပိုင်တွေမဆုံးဖြတ်ရသေးဘူးလို့လည်းပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာနာမည်ကြီးတဲ့ဘောလုံးသမားစွန်ဂျွန်ဟိုးအပါအဝင်ဘောလုံးသမား38ယောက်ဘောလုံးကလပ်တာဝန်ရှိတဲ့သူ5ယောက်စုစုပေါင်း44ယောက်ကိုတတ်တတ်တာဘောလုံးကစားခွင့်ပိတ်လိုက်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒီကစားသမားတွေဟာဘောလုံးပွဲရလဒ်တွေကိုလိမ်လည်ခဲ့တာငွေကြီးလက်စားတာတွေရှိခဲ့ပြီးတော့တရားမဝင်အလောင်းကစားတွေလည်းလုပ်ခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဌာနကစွပ်စွဲပြောဆိုပါတယ်။အချိန်2နှစ်ယူပြီးတော့ဘောလုံးပွဲပေါင်း120ကိုလိလာစစ်ဆေးခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။တောင်ကိုရီးယားမှာနာမည်ကြီးတဲ့ဘောလုံးသမားစွန်ဂျွန်ဟိုးဟာပြီးခဲ့တဲ့လကတရုတ်နိုင်ငံမှာ10လကျော်ဖမ်းဆီးစစ်ဆေးခံရပြီးတဲ့နောက်အခုလိုစွပ်စွဲချက်တွေပေါ်လာတာပါ။စွန်ဂျွန်ဟိုးကတော့တရုတ်အာဏာပိုင်တွေဟာသူ့ကိုဖမ်းဆီးထားတဲ့အချိန်မှာသူ့အမျိုးသမီးကိုပါဖမ်းမယ်လို့ချိန်ချောက်ပြီးတော့ဖိအားပေးစစ်ဆေးခဲ့တယ်လို့ဗုဒ္ဓဘုံနေမှာသတင်းတောက်တွေကိုပြောလိုက်ပါတယ်။တရုတ်ဘက်ကစွပ်စွဲချက်တွေကိုလည်းသူဘာမှကျူးလွန်ခဲ့တာမရှိဘူးလို့လည်းပြောပါတယ်ခင်ဗျာ
။
အရှေ့တီမောနိုင်ငံကိုရောက်နေတဲ့ကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးပုပ်ရဟန်းမင်းကြီး Francis ရဲ့အင်္ဂါနေ့ကဆုတောင်းပွဲကိုလူပေါင်း6သိန်းကျော်တက်ရောက်ခဲ့ပါတယ်။ဒါဟာအရှေ့တီမောတတိုင်းပြည်လုံးမှာရှိတဲ့လူဦးရေရဲ့တဝက်ကျော်ဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်။နေပူပူကွေးမြောင်ကြီးထဲမှာ Vatican လမ်းကိုစားပြုထီးတွေကင်ဆောင်ပြီးတော့ပုပ်ရဟန်းမင်းကြီးနဲ့အတူဆုတောင်းခဲ့ကြတာပါ။အရှေ့တီမောနိုင်ငံဟာမော့စလင်အများစုရှိတဲ့အင်ဒိုနီးရှားလက်အောက်ကနေလွတ်လပ်ရေးရယူထားတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးတော့တနိုင်ငံလုံးနီးပါးကက်သလစ်ခရစ်ယာန်ဘာသာကိုးကွယ်ကြတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံတောင်ပိုင်းက Samsung Company ရှိမှာတော့ပြီးခဲ့တဲ့တနင်္လာနေ့ကစလို့ရာနဲ့ချီတဲ့အလုပ်သမားတွေထိုင် debate ဆန္ဒပြနေကြပါတယ်။လစာကောင်းကောင်းပေးဖို့နဲ့အလုပ်ချိန်ကောင်းကောင်းသတ်မှတ်ပေးဖို့အလုပ်သမားသမဂ္ဂဖွဲ့ပေးဖို့အဓိကတောင်းဆိုကြတာပါ။လက်ကင်ဖုန်းတွေအားအစာရေခဲတက်တာ TV တွေထိထောက်တဲ့တောင်ကိုရီးယားအခြေစိုက် Samsung Company ဟာအိန္ဒိယမှာလည်းလူသုံးများတဲ့ကုမ္ပဏီဖြစ်ပါတယ်။အလုပ်သမားတွေအခုလိုဆန္ဒပြနေကြကြောင်းကုမ္ပဏီရဲ့နေစဉ်ထုတ်ကုန်တဝက်လောက်ရောကျနေပြီးတော့အစုရှယ်ယာတွေလည်းထိုးကျသွားတယ်လို့ CNN သတင်းကဖော်ပြပါတယ်။ကုမ္ပဏီဘက်ကတောင်းဆိုထားတဲ့အချက်တွေမလိုက်ရောတရွေဆန္ဒဆက်ပြသွားမယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကပါ။